1384ခုနှစ်ဝါကောင်လပြည့်ကျော်9ရက်2022ခုနှစ်စက်တင်ဘာလ10ရက်နေ့ညတွင်ဘိုးမြို့သမတုတ္တောရသာသနာ့ဤတာ၌တတိယကျင်းဝါတွင်3လတရားကျင့်3ညရာတွင်ဟောကြားအပ်သောနာထသုတ်တံအာကိုမိခိုရာတရားတော်လို့အကုမိခိုစရာကောင်းတဲ့တရားစေမျိုးအင်္ဂုတ္တရနိကေမှာဖရာမြတ်စွာဟောကြားတော်မူတော်ကိုဆက်လက်ပြီးတော့ဟောကြားနာကြမယ်တရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စေနိယသုံးလောကထထသဗ္ဗညုမြတ်စွာဘုရားကိုနမောတတ္တဆက်စခိုးနဲ့စခိုးပူဇော်ကတော့ဆက်ရအောင ြီးမားဖို့ကိုဘိနုပမစကားမှာလည်းရှိတယ်ကြိုးစားရင်ဘုရားတော်မှာဖြစ်နိုင်တယ်ဆိုတဲ့စကားအစိတ်တရဲ့ခွန်အားကြီးမားဖို့စွန့်ရင်ကြီးမားဖို့ပေါ့သမပဒံလုံးလဝိရိယဆိုတာဒီမဖြစ်ပေါ်သေးတဲ့အကုသိုလ်တရားတို့ကိုမဖြစ်ပေါ်အောင်ကြိုးစားအထုချင်းဖြစ်ပြီးတဲ့အကုသိုလ်တရားတွေကိုပယ်ရှားရန်ကြိုးစားအထုချင်းမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်လာအောင်ကြိုးစားအထုချင်းနဲ့ဖြစ်ပေါ်ပြီးသားကုသိုလ်တရားတွေတိုးပွားလာအောင်ကြိုးစားအထုချင်းလို့ကြိုးစားဖို့ကျူစားဖို့အကြောင်းလေးချက်ပေါ့။နော်အကုသိုလ်နဲ့ကုသိုလ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်လေးပဲကျူစားရတယ်။မဖြစ်သေးတဲ့ကုသိုလ်တွေဖြစ်လာအောင်လေကျူစားရတယ်။ဖြစ်သေးတဲ့အကုသိုလ်တွေကိုပေဆွတ်နိုင်အောင်ပေဖြောင့်နိုင်အောင်လေကျူစားရတယ်။ဖြစ်ပြီးတဲ့ကုသိုလ်တရားတွေတိုးပွားအောင်လေပဲကျူစားရတယ်။အဲဒီသမ္ပဒံလုံလဝိရိယကိုတချို့သောနေရာဌာနတွေမှာဘုရားရှင်ကတကောအဋ္ဌိပတ်မျိုးမျိုးကိုပြည့်စုံစေတဲ့အတွက်ကြောင့်မို့လို့အဋ္ဌိပတ်၄ပါးလို့လည်းပဲဟောတယ်ပေါ့တကောအဋ္ဌိပတ်တွေပြည့်စုံခြင်းရင်လည်းပဲလုံလဝိရိယရှိရတယ်နိဗ္ဗာန်သို့သွားရလမ်းကြောင်းပေါ်မှာမတည်ဆောင်းသွားအောင်စိတ်ကိုထိန်းចောင်းပေးတဲ့ဣန္ဒြေ၅ပါးထဲမှာလည်းပဲဝိရိယဣန္ဒြေအနေနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးဟောပါတယ်။နော်အဲဒီမှာဣန္ဒြေ၅ပါးမှာဝိရိယဣန္ဒြေဆိုတာကနိဗ္ဗာန်သွားလမ်းဖြောက်တန်းအောင်ထိန်းចောင်းပေးနေတာလေဝိရိယလို့မှတ်ထားပေါ့။ဘုရားကြီးတွေကပဲလမ်းသွားနေတာနိဗ္ဗာန်လမ်းပေါ့။အဲဒီနိဗ္ဗာန်လမ်းကြောင်းပေါ်ကနေပြီးတော့ဘေးမချော်သွားအောင်အောက်မကျသွားအောင်လည်းပဲဘသူကထိမ့်ပေးမလားကဲဝိရိယပဲထိမ့်ပေးတာပဲခုရှုမှတ်နေတဲ့ကြိုးစားအထုတ်နေတယ်ဆိုတာဒီလမ်းကြောင်းတက်အောင်ကြိုးစားနေတာနဲ့လည်းပဲတူတယ်ပေါ့နော်လမ်းကြောင်းကတပြောက်တည်းတန်းနဲ့တက်တက်မတ်မတ်သွားတော့မှဘေးဘက်ကိုညင်သွားမယ်တင်းသွားမယ်စောင်းသွားမယ်ဆိုလို့ရှိရင်လမ်းဖြောက်ပေးလာနော်ညံညံရောက်ကျင်တယ်ဆိုလို့ရှိရင်လမ်းကဘာဖြစ်ရမှာဖြောက်နိုင်သလားဖြောက်တူဆုံးလမ်းဆိုတာဒီဖြောက်ဆုံးလမ်းလေအဲ့တော့ဒီလမ်းကြောင်းမတိမ်ဆောင်းအောင်ဝိရိယကထိန်းចောင်းပြီးလို့လေဣန္ဒြေ၅ပါးတို့မှာဝိရိယတည်းလို့ဟောတယ်နောက်တစ်ခုကယောဂီပုဂ္ဂိုလ်ရဲ့စိတ်အစဉ်ကိုနိဗ္ဗာန်တိုင်အောင်တည်ဆောင်းသွားနိုင်တဲ့စိတ်ရဲ့စွမ်းအားနေနေလေပဲဝိရိယဘိုးလို့ဟောပါလေပလပလဆိုပြီးတော့ဘိုးဆိုတာပါတော့စွမ်းအားပဲဘာစွမ်းအားတော့နိဗ္ဗာန်ကိုရောက်တဲ့အထိယောဂီပုဂ္ဂိုလ်ရဲ့စိတ်အစဉ်ကိုပေးဆောင်သွားနိုင်တဲ့စွမ်းအားကတိစိတ်ကဘုန်းကြီးတို့ပြိတ္တရေထိမ့်မို့လွယ်လားလွယ်ဘူးနော်အဲ့စိတ်ကိုနိဗ္ဗာန်ရောက်အောင်ခေါ်ဆောင်သွားတဲ့နေရာမှာသူတေဆောင်သွားနိုင်တဲ့စွမ်းအားဖြစ်တဲ့ဘုသူအာကိုရလုံးဆိုလို့ရှိရင်ဝိရိယကိုအာကိုရတယ်ဝိရိယဆိုတဲ့စွမ်းအားဝိရိယဆိုတဲ့အင်အားပေါ့ဒါကြောင့်မလို့ဝိရိယဘိုးလို့လည်းပဲခေါ်တယ်အရိယာမတိဟုသောဘောဓိဉာဏ်ရဲ့အင်္ဂါစိတ်ပိုင်းတစ်ခုဘောဓိဉာဏ်ရဲ့အင်္ဂါစိတ်ပိုင်းတစ်ခုမို့လို့တံဘောဇဉ်တရား9ပါးကိုဘောဇဉ်တရား9ပါးဘုရားဟောတဲ့အခါမှာလေဝိရိယတံဘောဇဉ်ပါတံဘောဇဉ်နော်ဘောဇဉ်ဘောဇဉ်ဆိုတာဒီဘောဓိဉာဏ်ရဲ့စိတ်အပိုင်းဘောဓိဉာဏ်ပြည့်စုံလာဖို့ဆိုလို့ရှိရင်ဒီအစိတ်ပိုင်းဒီအင်္ဂါရချွတ်တဲ့နေရောရလားစိတ်ပိုင်းမနှစ်ခုလိုတော့ခုနှစ်ခုလိုတဲ့အထဲမှာတစ်ခုကဝိရိယတံဘောဇဉ်နောက်တစ်ခုနိဗ္ဗာန်ကိုသွားတဲ့လမ်းကြောင်းဆိုတဲ့မဂ်ကျင့်စဉ်မဂ်ကျင့်စဉ်မှာလည်းပဲ မဂ္ဂင်7ပါးမှာလည်းပဲဘုရင်တို့ဝိရိယမပါဘူးလားပါမဂ္ဂင်တော့ပမ္မာဝါယမမဂ္ဂင်ပါမဂ္ဂင်တော့ကဲဘယ်လောက်အရေးကြီးလဲဆိုတာဝိရိယဘယ်လောက်လိုသလဲဆိုတာကြည့်မဂ္ဂင်ထဲမှာလည်းပါတယ်ဘောဇင်ထဲမှာလည်းပါတယ်ဘူထဲမှာလည်းပါတယ်ဣန္ဒြေထဲမှာလည်းပဲပါတယ်နော်မတိမဆောင်အောင်ထိန်းဆောင်ထိန်းချောင်းပေးတယ်တကူအဋ္ဌိပတ်တိပြည့်စုံစေတယ်သမ္ပပဒံစွမ်းအားတရနေတယ်လည်းပဲဘုရားရှင်ကိုယ်တော်မျက်စီဟောတယ်ပေါ့ဘုန်းကြီးတို့ဘုရားလောင်းတော်တရားဓမ္မကြည်ကြံအားထုတ်တဲ့အချိန်ခါမှာဒိဋ္ဌံနာတာကြည့်ပေါ့အယိုးကျင်းမစေအရည်ကျင်းမစေအကျော်ပဲကျင်းကြံရင်ကျင်းကြံမစေအပအသွေးတွေအကုန်လုံးခန်းချောက်စဉ်ခန်းချောက်ပါစေတရားရအောင်ကိုကျင့်မယ်ဆိုတာဒီဘာလို့ဖော်ပြတော့ဝိရိယပါတဲ့နော်အယိုးအကျော်သေးသားတွေအကုန်လုံးကုံရင်ကုံသွားပါစေတဲ့ရအောင်ကိုကျင့်မယ်။အဲဒီစိတ်ထားမျိုးဘုန်းကြီးတို့ကအတူယူရမှာပေါ့။ဝိရိယထားတယ်ဝိရိယထားတယ်ဆိုတာဘာဖြစ်ဖြစ်ရအောင်ကိုကျင့်မယ်။ဘလို့ပဲဆင်းရဲဆင်းရဲရအောင်ကျင့်မယ်။ဘလောက်ခက်ခဲခက်ခဲရအောင်ကိုကျင့်မယ်ဆိုတဲ့စိတ်ထားမျိုးမှာဝိရိယကိုခေါ်ဆိုရမယ်ပေါ့။အဲယောဂီတွေဘုန်းကြီးတို့မေးလိုက်ရင်တော့ဝိရိယရှိလားဆိုလို့ကျင့်ဘလို့ပြောတော့ရှိတယ်ပြောတာပဲ။အဲဝိရိယရှိတယ်ဆိုပြီးတော့ညောင်းတာကြိုက်တာလည်းမခံနိုင်၊ချင်ကြိုက်တာလည်းမခံနိုင်၊နေပူတံလည်းမခံနိုင်ဆိုလို့ရှိရင်ဒါဝိရိယရှိတာလား။နော်။မဖျားလုံးတော့ကျင်းသွားတော့မှပါ။အယိုးကျင်းခြင်းကျင်းမစေ၊အရေးကျင်းခြင်းကျင်းမစေ၊အကျော်ကျင်းခြင်းကျင်းမစေ။အယိုးအကျော်ပါအရေးဒီ။ကုံခြင်းကုံမပါစေပေါ့။ကြံခြင်းမှကြံပါစေ။အသားအသွေးတွေအကုန်လုံးခန်းချောက်စေ။ခန်းချောက်သွားခြင်းသွားပါစေ။ဘာလို့အဓိကထားလဲ။တရားရဖို့ကိုအဓိကထားတယ်။တရားရဖို့အဓိကဆိုတဲ့စိတ်ထားပြီးဝိရိယ။ဟုတ်ပြီလား။ကြိုးစားတယ်ကြိုးစားတယ်ဆိုတာဒီဘာရဖို့တော့။တရားရဖို့ဆိုတဲ့စိတ်တစ်ခုထဲတစ်ချောင်းလေးပေါ့။ဒီစိတ်ကမထွေပြားနေရဘူးမဝေဝါးနေရဘူးဘယ်အကြောင်းလဲအကြောင်းမှနောက်မဆုတ်သွားစီရအောင်တွန်းအားပေးတာယောဂီတွေတွန့်နေလို့ရှိရင်ဝိရိယတွန်းပေးတရားရအောင်မလုံချင်ဘူးဆိုလို့ရှိရင်တရားရအောင်လုံချင်စိတ်ပေါ်အောင်ဘယ်သူကတွန်းပေးဝိရိယတွန်းပေးတာတရားလမ်းကြောင်းချော်ကျင်နေပြီဆိုလို့ရှိရင်လမ်းကြောင်းမှန်တန်းသွားအောင်ဘယ်သူကတွန်းပေးကဲဘယ်သူကဆွဲခေါ်သွားဝိရိယပဲဆွဲခေါ်သွားတယ်တရားရဖို့လမ်းကြောင်းတိတ်တိတ်ဆောက်နိုင်အောင်လည်းပဲဝိရိယပဲပေါ်ဆောင်သွားသလိုဒီစိတ်ဓာတ်မှာဝိရိယကြီးစိုးနေတဲ့ပုဂ္ဂိုလ်သည်ရကိုရရမယ်တဲ့ဝိရိယဝတ္တကိဏ္ဏမကမ္မနာသိစတိဟိုမှာအရှင်အနုရုဒ္ဓရဲ့မဟာပုရိသဝိတ္တပေါ့ယောက်ျားမြတ်တို့ရဲ့အကျံစီတစ်ပါးမှာအရတဝိရိယတာယံပိတ်ခွေတမောနာယံတမောကုတိတတဘသူတရားရမလဲဆိုလို့ရှိရင်ကျူးစာကျင့်ကြံအာထုပ်သူမှသာလျှင်တရားရနိုင်လေတဲ့ပြင်းရည်နေတဲ့ပုဂ္ဂိုလ်တရားရပါမလားဆိုကြိုးစားကျင့်냐သို့သူအားတရားရရှိနိုင်ကြိုးစားကျင့်냐သို့သူအားတရားရရှိနိုင်ကြိုးစားကျင့်냐သူသူအားတရားရရှိနိုင်ဘသူတရားရဘသူတရားမရဘူးပြင်းကြီးနေတဲ့သူမကြိုးစားတဲ့သူရမလားဆိုပြင်းကြီးနေ냐သူသူအားတရားမရနိုင်သုံးပါဆိုလိုက်ဘယ်သူမရနိုင်တော့တရားအမထုတ်ခြင်းဘူးမရှုခြင်းဘူးမမတ်ခြင်းဘူးကြောင်းမျိုးမျိုးပြပြီးတော့အစောသေးတွေနောက်ကျတွေပူတွေအိုက်တွေသားတွေ စာပြေကစားဖြစ်တယ်နော်မိုးရွာတွေနေပူတွေပေါ့အကြောင်းမျိုးမျိုးပြပြီးတော့ခြံလွဲနေတဲ့သူသည်ကြိုးစားသူလားပြင်းနေသူလားဘယ်သူတရားရမလဲကြိုးစားတဲ့သူကတရားရမယ်အဓိကတော့ဘုန်းကြီးတို့တရားရဖို့ဆိုတာဒီကြိုးစားကျင့်မှာပဲလို့သိဖို့အတွက်ကိုယ့်ရဲ့အားကိုးရပဲလောကီလောကုတ္တရာနှစ်ဖြာသောနေရာဌာနတွေမှာမရှိမရှိလို့ကိုလိုနေတာဒီကြိုးစားအထုတ်ခြင်းလို့ခုနှစ်ခုမြောက်နာထတရားနေလေဘုရားဟောပြရှိခုမြောက်အားကိုးမိခိုးရာတရားကရောက်ရဲ့လွယ်ခြင်းနဲ့ယဟန်တို့ယံသည်ယတသမြသောသင်္ကန်းစွမ်းကြောင့်စေပစ္စည်းလေးပါးတို့၌ရောက်ရဲ့ဤယတသမြသောစွမ်းသင်္ကန်းကြောင့်စေပစ္စည်းလေးပါးတို့၌ရောက်ရဲ့ခြင်းသည်အာကိုမိကိုညာတရားတစ်ခုပါပဲရောက်ရဲ့ခြင်းသည်အာကိုညာဘာဝအာကိုကဲယတသမြသောသင်္ကန်းနဲ့ကြောင်ရဲတယ်စီဝရတန်တော်သားဒီကဒီသုတ်တန်ကဘုန်းကြီးပြောခဲ့တယ်နော်ဘု து ကိုဥတီပြီးတော့ဟောနေတာယဟန်တော်တွေကိုဥတီပြီးတော့ဟောနေတာဖြစ်ခြင်းကြောင့်စီဝရတန်တော်သားဆိုတာဒီရသမြတ်သောပန္တုကုသင်္ကန်းဖြစ်ရောက်ရဲခြင်းပိန္ဒပါတတန်တော်သားဆိုတာကရသမြတ်သောဖန်ဖြစ်ရောက်ရဲ့ခြင်းအတရားရလို့ရှိရင်ဟိုကလိုခြင်းတွေပေါ့ဒီတစ်ခုရပြီးတော့မကျေနပ်သေးဘူးနောက်တစ်ခုလိုခြင်းတွေဆိုလို့ရှိရင်ရောက်ရဲတာလားအလိုများလားနောက်သင်္ကန်းဆိုတာဘုန်းကြီးတို့ဝတ်เสียရပဲဖန်ဆိုတာကစားเสียရပေါ့ယောဂီအနေနဲ့ပြန်ကြည့်ရင်ကိုယ်အဝတ်အစားဒီပေါ်မှာမရှိရမလို့ရောက်ရဲရအားကြွေးတာမွေးတာနဲ့မျှတအောင်စားနိုင်တဲ့ပုဂ္ဂိုလ်ကတရားရမှာပဲကြွေးမွေးစမြားနဲ့မျှတအောင်မစားနိုင်ဘူးဟိုကစားကျင်တယ်တရားစားကျင်တယ်ကြီးများနေလို့ရှိရင်လွယ်ပါလွယ်ဘူးတဲ့เนาะသေနာတနတန်တော်သားတဲ့ရသမြရောက်သမြတော့တစ်ပင်ရင်းသည်ဟူသောကြောင်းဖြစ်ရောက်ရဲ့ခြင်းကြောင်းဖြစ်လည်းပဲရောက်ရဲ့ရအကြောင်းဆိုတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်ပေါ့ဘိနေရံသံဃာတွေနေစရာကြောင်းတစ်ခါတည်းကြောက်လို့ရှိရင်တော့ကြောင်းကောင်းကောင်းနေရတာလည်းရှိတယ်တစ်ခါတည်းကြောက်လို့ရှိရင်ကြောင်းအိုကြောင်းဟောင်းနေရတာလည်းမရှိဘူးလားအဲကိုတဲ့နေရာတစ်ခုပေါ့သံဃာကြားထဲမှာနေစရာတစ်ခုဟာဒီနေရာတော့မနေခြင်းဘူးဟိုနေရာမှနေခြင်းတယ်ဒီကြောင်းတော့မနေခြင်းဘူးဟိုကြောင်းတော့နေခြင်းတယ်ဆိုလို့ရှိရင်အဲ့ဒါရောက်ရဲတာလားမရောက်ရဲတာကဲယောဂီမှလည်းပဲလိုလားမလိုဘူးလားနော်ဒီဆောင်တော့မနေခြင်းဟိုဆောင်မှနေခြင်းလေအဲ့ဒါတွေကသူကတရားတော်မကြည့်ရသေးဘူးအဲ့ဒါဒီကိစ္စတွေကမဆုံးနိုင်ဘူးဘုရားတခါသေးတဲ့ကြောင့်ဟိုယောဂီဆောက်လျှောက်တဲ့တခါသေးကိုပြောတာလေပြီးတဲ့နေရာယူလို့အဲ့ဒါယူလိုက်တဲ့ယောဂီတခါသေးစတဲ့ပြောတာလက်မခံတဲ့လို့ပြီးပြောတာနော်ကမရောက်ရဲနိုင်တရားရမလားစတဲ့ဟိုကမရောက်ရဲနိုင်ဘူးမမျှတနိုင်ဘူးဆိုလို့ရှိရင်ကျင့်လေပဲသိမလွယ်ဘူးနော်ရသမြနေရပေါ့တတ်နိုင်သလောက်ခွင်းတော့ကြောက်တူရိတ်တတီတောင်မယ်ဆိုတော့ဟောဖုန်းရမျိုးမျိုးစဉ်းစားတယ်ယောဂီတွေအတွက်ဘယ်လိုလုပ်ရင်ကောင်းမလဲပေါ့ဆောင်းနေရစတပုံစံနဲ့ကြောက်ခန့်အကျေဝန်းနေရထိုင်ခင်းရစတူညီအောင်လို့ထားတာဘာလို့ရှိရင်ဟိုနေရကောင်းတယ်ဟိုဆောင်းကောင်းတယ်ဆိုပြီးတော့ရွေးမှဆိုလို့ဒါတော့မှတို့ရွေးကျင်သေးတယ်နော်ကြောက်ရရဘာကြောက်ရရမလဲဆိုလို့ရှိရင်သေနာတနာတန်တော်တနောက်တစ်ခုကရသမြသောမျက်တိရွက်ခင်ဖြစ်ရောက်ရဲ့ခြင်းနဲ့တယနာတနာတန်တော်တတယနာဆိုတာကအိညာနေရာပေါ့အိညာနေရာတချို့ကသိကြီးများတယ်အဒီနေရာတော့မအိနိုင်ဘူးဒီခင်းနေတော့မအိနိုင်ဘူးဒီပုံစံနဲ့တော့မအိနိုင်ဘူးဆိုတာတွေကမရောက်ရဲ့ခြင်းသဘောကိုယ့်ရဲ့အာကိုရာဆိုတာဒီမှတ်ထားရောက်ရဲရမယ်တဲ့ဒီသစ္စာတန်တော်သဇာတမြသောဆေးဒီသစ္စာဆိုတာဆေးပဲယဟန်တော်များတည်းဆိုလို့ရှိရင်နွားကျင်ငယ်ပြီးပုတ်ဖြစ်စိန်ထုံထားအပ်သောဇီးပြူသည် ဖန်ကားပြီးဆိုတဲ့ဆေးနဲ့ကြောက်ရဲနိုင်သူဖြစ်ရမေးဘာနဲ့ကြောက်ရဲရဆေးတယ်နော်ကဲအဆိုးအဆုံးပေါ့အနံ့လည်းမကောင်းအရသာလည်းဆိုးတဲ့ဆေးကဒီခုနနွားကျင်ငယ်ရင်နဲ့စိတ်နာတဲ့ဇီးပြူပြီးဖန်ကားပြီးကဲနွားကျင်ငယ်ရင်ထဲမှာဒီအသီးတွေစိတ်နာတော့တာရှည်စိတ်နာလို့ရှိရင်အနံ့ကောင်းမှဘာနံ့ထွက်သောသောလေးကစိတ်နှားလေးကကျင်ငယ်ကြီးနော်ကျင်ငယ်ဆိုတာဆွန့်ပြစ်လိုက်တဲ့အညစ်အကြေးတွေမပါဘူးလားဘလို့ဆေးဘက်ဝင်လဲတော့မသိဘူးအဲနွားကျင်ငယ်ထဲမှာသီးပူပြီးတော့ဖန်ကားပြီးတော့အဲ့ဒါစိတ်နှားခေါင်းကြီးတော့ငယ်တော့စားဘူးလေတမင်တကာကအဲ့ဒါကော့ကိုစိတ်ပြီးတော့ကိုစားကြည့်တာအဲနွားကျင်ငယ်တော့ယူလာပြီးတော့သီးပူပြီးဖန်ကားပြီးထည့်ပုတ်ပိတ်ထားခုနှစ်ရက်နောက်လေးမှဖွင့်ကြည့်ဖွင့်လိုက်တာနဲ့အဲ့ဒါခေါင်းကမူးထွက်သွားတာနော်ရှင်စူးစူးနဲ့တောက်လို့ရှိရင်လည်းဘလို့အရသာမှန်းကိုမသိဒါပေမဲ့ကြာတဲ့ခါကျတော့ဒါလည်းပဲရှင်သွားတာဖျားပေးတဲ့ဆေးဆိုပြီးတော့ကြိတ်နှိပ်ပြီးတော့စားခုမစားတာတော်တော်ကြာသွားပြီဆိုတော့အခုပြန်စားရင်တော့ရမှာမဟုတ်ဘူးဟိုတော့ကတော့ဖျားပေးတဲ့ဆေးကုံကောင်းလောက်တည်းဆိုပြီးတော့ဘုန်းကြီးတို့စားဘူးတယ်တမင်တကာကိုစိတ်နှားပြီးတော့ကိုစားတာနော်ဖန်လဲဖန်လေးငန်လဲငန်လေးချင်လဲချင်လေးနံလေးနံလေးဆိုတော့ဒီစီးမျိုးနဲ့ကဲဒီတော့ဒါတော့မှယောဂပြောင်းမယ်ဒါမတော့ရင်ယောဂမပြောင်းဘူးဆိုလို့ရှိရင်ဘုန်းကြီးတို့ရှောင်းရမှာလားတောက်ရမှာအဲတောင်းတိုင်ကိုဆေးကားတော့အဲ့ကြတော့မှတိတ်မမှုတော့တော့တောင်းတိုင်ကိုနံလေးဆေးတွေပါသေးပေါ့တိတ်မကြောက်တော့ဒီလိုစီးမျိုးနဲ့တော့မှမျှတတ်အောင်နေနိုင်ရတယ်တဲ့မျှတတ်အောင်နေရတဲ့တန်တောတတရား၅ပါးသွန်တဲ့ငါကြောင်းစီနဲ့အိယာနေရပေါ့နော်တယနာတနာဆိုတာဘာတော့အိယာနေရအိယာနေရဆိုတာသိကျပြအောင်ပြောမယ်ဆိုလို့ရှိရင်အခုထိုင်ရတဲ့နေရာသာပေါ့ဒီနေရာတော့ထိုင်ကျင်တယ်ဒီနေရာမထိုင်ကျင်ဘူးအာအစ်မထိုင်ကျင်တယ်အနောက်မှာထိုင်ကျင်တယ်အလယ်မှာနေကျင်တယ်ချုပ်နေတာပဲသူတို့အလားမရောက်ရနိုင်ဘူးဆိုလို့ရှိရင်လွယ်ပါ့မလားလွယ်ဘူးရောက်ရခြင်းတရား၅ပါးသောရောက်ရဲ့နိုင်ညာထိုသူအားတရားရရှိနိုင်သောမရောက်ရဲ့ညာသောသူအားတရားမရနိုင်မရောက်ရဲ့ညာသောသူအားတရားမရနိုင်မရောက်ရဲ့ညာသောသူအားတရားမရနိုင်မရောက်ရဲ့နိုင်ရင်ဘာဖြစ်မလဲတရားရဖို့ခဲရင်အဲ့ဒီမှာဘုန်းကြီးတို့ယန္တန်ဃာတွေအတွက်ပေါ့ထပ်ပြီးတော့အလှကံပုဂ္ဂိုလ်တွေအတွက်နှလုံးသွင်းရမယ်ရောက်ရဲပုံရောက်ရဲနည်းပေါ့ပစ္စည်းလေးပါးတို့ကိုတဲ့အလှရှင်တွေကပေးလှူလာတဲ့အချိန်ခါမှာနော်နည်းနည်းတာလျင်အလှခံရတယ်အလှရှင်ကအများကြီးလှူဒန်းခြင်းနဲ့စိတ်ရှိပင်ရှိတော့လေအလှကံပုဂ္ဂိုလ်တွေကလူကပုဂ္ဂိုလ်ဘက်ကကြည့်မယ်ဆိုလို့ရှိရင်တဲ့နည်းနည်းသာလူခံရတယ်များများလှူရင်ဘယ်လိုလူခံရမလဲနည်းနည်းပဲလူခံရတယ်နည်းနည်းလေးပဲလှူရင်လေသူ့ထက်ကိုလျှော့ပြီးတော့ကိုလူခံရတယ်ဒါဘာသဘောလေးဆိုလို့ရှိရင်ရောက်ရဲနိုင်ဖို့ပေါ့နော်အကုန်လုံးကိုလူခံဖို့မဟုတ်အာလူနိုင်တဲ့တိုင်းတာထက်ကိုကြော်လွန်ပြီးတော့အလူခံဖို့မဟုတ်နည်းနည်းပဲလူရင်နည်းတာထက်ကိုလျှော့များများလူရင်နည်းနည်းလူခံပစ္စည်းလေးပါးမှအဲ့လိုရောင်ရဲတင်းနေခြင်းအပိဿပေါ့အလူနေခြင်းလို့ပြောရမယ်အပိဿဆိုတာဘာတော့လူနေခြင်းပစ္စည်းလေးပါးမှလည်းပဲအပိဿလူနေခြင်းရှိရသလိုတဲ့မေဖို့တရားသူတရားမြတ်ရသည်ကိုသူတပါးတို့အားအတိမပေးဘဲနဲ့လျှို့ဝှက်ထားတဲ့ ဓိကမအပိဿအပိဿမျိုးမျိုးရှိလိုနေတယ်ရောင်ရဲတယ်ဆိုတဲ့နေရာမှာခဏကတော့ပစ္စည်း၄ပါးမှာလိုနေခြင်းကတစ်မျိုးတရားသူတရားမြတ်ရနေတာတောင်မှသူတပါးတို့ကိုအတိမပေးဘဲနဲ့နေတယ်အတိပေးလိုက်လို့ရှိရင်ဘာဖြစ်မလို့ကြည်ညိုမှုတွေလေးစားမှုတွေအထင်ကြီးမှုတွေမလာဘူးလားကဲအဲ့လိုမျိုးမရှိအောင်တဲ့မပြောကြားဘဲနဲ့ကိုနေတယ်တဲ့အဓိကမအပိဿလို့ခေါ်တယ်ဣစီယအပိစတိကမအပိစမိမိရဲ့ပရိယတိတက်ကျွမ်းတီကိုသူတပါးတို့ကိုအတိမပေးပဲလျှို့ဝှက်ထားတဲ့ပရိယတိအပိစကဲကိုပညာတတ်တယ်စာတတ်တယ်ပေါ့ပညာတတ်ကြောင်းစာတတ်ကြောင်းကိုလူတကာကိုမကျွမ်းဝံနေဘူးအထင်ကြီးသွားမှဆိုလို့ဟုတ်ပြီလားအထင်ကြီးမခံကျင်တဲ့စိတ်သည်လိုနေခြင်းရောက်ရခြင်းပဲပညာတတ်တာတော်မှပရိယတ်တိကိုမကြွားဝါဘဲနဲ့လျှို့ဝှက်ထားတဲ့ပရိယတ်တိအပိသကဲမိမိကဒူတင်တရားစတဲ့အခြင်းမြတ်တွေကိုစောက်တီကျင့်သုံးသားစီကိုတဲ့သူတစ်ပါးကိုအတိမပေးဘဲနဲ့လျှို့ဝှက်ထားတဲ့ဒူတင်ကအပိသအပိသပုဂ္ဂိုလ်၄မျိုးဖျားဟောပြအပိစ္စဘာနှမျိုးတော့ပစ္စယအပိစ္စပစ္စည်းလေးပါအလိုနေတယ်အတိကမအပိစ္စတရားရတာတော့မှတိမပေးဘူးနော်ပရိယတ်တိအပိစ္စစပိပရိယတ်တိတက်ကြွတာကိုလည်းတိမပေးလျှို့ဝှက်ထားတယ်ဒူတင်ကအပိစ္စကျင့်သူကျင့်မြတ်တွေကိုကျင့်သုံးတာကိုတော့မှတိမပေးဘူးတဲ့ဟုတ်ပြီလားကဲအဲ့ဒီတော့အလိုနေပါတဲ့ပုဂ္ဂိုလ်ဖြစ်နေကြတော့မှကိုယ်အလိုနေကြောင်းကိုမသိအောင်နေဟုတ်ပြီလားအလိုနေတဲ့ပုဂ္ဂိုလ်ကသူဒီလိုနေလိုက်လို့ရှိရင်လူတွေကသူအလိုနေတဲ့ပုဂ္ဂိုလ်လို့အထင်ကြီးသွားလိမ့်မယ်လို့မဖြစ်အောင်ကိုနေတယ်တဲ့အလိုနေပါတော့အပိစ္ဆပုဂ္ဂိုလ်သည်အပိစ္ဆပုဂ္ဂိုလ်ဖြစ်ပင်ဖြစ်တော့လေအဲ့လိုအပိစ္ဆပုဂ္ဂိုလ်ဖြစ်မှန်းကိုတောင်မှအသိမခံဘူးရသမဲပစ္စည်းလေးပါးနဲ့ရောက်ရဲလေတယ်ကြွားဝါခြင်းလိန်ညာခြင်းဟန်ဆောင်ခြင်းကင်းတို့တစ်ပါးတည်းကတိသွားမှာကိုစိုးတယ်ပေါ့တိသွားမှာစိုးတယ်ဆိုတာဒီဘာမှမဟုတ်တမင်တကာလျှို့ဝှက်တာမဟုတ်ဘူးတဘောကတိသွားလို့ရှိရင်အထင်ကြီးလာမယ်ပူဇော်ခြင်းတွေမျက်နှိုးခြင်းတွေလေးစားခြင်းတွေရလာလိမ့်မယ်အဲ့ဒါကိုတောင်မှမလိုခြင်းလို့ချိုးချံထားတဲ့နေပါတဲ့အလိုရှိတယ်ဆိုတာဒီအပိစာကဲတလို့အလိုနေတဲ့ပုဂ္ဂိုလ်သည်တရားရဖို့လွယ်ပါလိမ့်မယ်တဲ့အလိုကြီးတဲ့ပုဂ္ဂိုလ်ကတော့တရားရဖို့လွယ်ပါမလားကဲကိုဝိရိယတရားရှိတယ်ဝိရိယတရားရှိနေတာတောင်မှကိုဝိရိယရှိမှန်းကိုသူများမသိအောင်နေတယ်ပေါ့ဟာတချို့ကရှိသေးတယ်တော့ကိုဝိရိယနေရှိတယ်ဆိုတာကိုလူသိအောင်လို့တမင်တကာလူရှိကြလို့ရှိရင်ကြာကြာခတ်ပြီးတော့ကြိုးစားမှန်းသိအောင်လုပ်ပြနေတာနေမရှိဘူးလားကဲအဲ့လိုမဟုတ်ဘူးနော်တကယ်ကိုဝိရိယရှိသူဖြစ်ပင်ဖြစ်တော်လဲပဲဝိရိယရှိသူမှန်းကိုမသိအောင်ကိုကျင့်တယ်အပိစ္ဆဆိုတာတိတ်ကျယ်ဝန်းသွားတယ်အရာရာမှာနေရာတခါမှာပေါ့အလိုနေတဲ့ပုဂ္ဂိုလ်သည်ချိုးချံအောင်ဤရောက်ရဲပြီးတော့နေတတ်တယ်တဏှာကိုချဲ့ထွေတတ်တဲ့တဏှာဒိဋ္ဌိမာနကင်းတဲ့နိဗ္ဗာန်မှာမွေးလျော်ပျော်ပိုက်နှစ်ချိုက်နေတဲ့ပုဂ္ဂိုလ်ဖြစ်ပင်ဖြစ်တော်လဲပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးမှမသိအောင်ကိုနေပါလေဒီတော့ရောက်ရဲလွယ်တဲ့ပုဂ္ဂိုလ်သည်တရားရဖို့လွယ်လိမ့်မယ်ရောက်ရဲမှုမရှိတဲ့ပုဂ္ဂိုလ်ကတရားရဖို့ခဲရင်မယ်ဟုတ်ပြီလားကဲဒီတော့ခွင်းတော့အာကိုရအာကိုရဆိုတာစီတကယ်တမ်းပြန်ကြည့်လိုက်လို့ရှိရင်အခုဖျားရှင်ကိုရမြပြောခဲ့ပြီးတာတွေကိုပြန်ကြည့်ဘာတွေကိုဦးစားပေးပြောသွားလဲဆိုလို့ရှိရင်နော်ပါဠိပြောသွားသူတော်ကောင်းတရားပါဘုပြောသွားကဲသူတော်ကောင်းတရားတွေသူတော်ကောင်းစိတ်ဓာတ်တွေသူတော်ကောင်းတို့ရဲ့အမှုအကျင့်အဲ့ဒါကိုပြောသွားတာဒါဒီဒီကိုယ့်ရဲ့အာကိုရပဲကိုယ်မှာအာကိုရရှိခြင်းလေဆိုလို့ရှိရင်သူတော်ကောင်းတရားရှိအောင်ကျင့်ပေါ့သူတော်ကောင်းတို့ရဲ့ဇီယလက္ခဏာတွေတတ်နိုင်လမ်းများတူအောင်ကျင့်ကြံအားထုတ်တယ်လို့ကျင့်ကြံအားထုတ်မယ်ဆိုလို့ရှိရင် နော်အကောင်းဆုံးသောဘုန်းကြီးတို့အကူရမရဘူးလားဟိုမှာတန်တုဋ္ဌိပရမတဏံဆိုပြီးတော့ဟောတာရှိဥစ္စာပစ္စည်းများစွာတည်းမှာတဲ့ဘယ်ဥစ္စာသည်အကောင်းဆုံးပါလဲဆိုတဲ့အခါကျတော့ဘယ်ဥစ္စာကောင်းတော့ရတရားနဲ့မြတ်တာတင်းတိမ်လောဘနှိမ်နာတဲ့တန်တုဋ္ဌိသည်အမျက်ဆုံးဟုတ်ပြီလားဆိုဥစ္စာစည်းစိမ်ညီညီသိမ့်ပဲစည်းစိမ်ကမြတ်တနည်းဥစ္စာစည်းစိမ်ညီညီသိမ့်ပဲစည်းစိမ်ကမြတ်တနည်းရသမြနှင့်မြတ်တတင်းတိမ်လောဘနှိမ်ဤစည်းစိမ်ကမြတ်တည်ရသမြနှင့်မြတ်တတင်းတိမ်လောဘနှိမ်ဤစည်းစိမ်ကမြတ်တည်အဲ့တော့ရောက်ရဲ့ချင်းရဲ့အဓိကချက်ကဘာနှိမ်ဖို့လောဘကိုနှိမ်ဖို့ရသမြနှင့်မြတ်တတင်းတိမ်နိုင်ခြင်းသည်လောဘကိုနှိမ်နာမှဖြစ်မေ။ရနေတဲ့ခြေနေရသမြနဲ့မရောက်ရဲနိုင်ဘူးမတင်းတိမ်နိုင်ဘူး။ဒါမကြိုက်ဘူးဟိုအမကြိုက်ဘူးဒါမလိုချင်ဘူးဟိုအမလိုချင်တယ်ဆိုတာသည်လောဘနှိမ်နိုင်လို့လားမနှိမ်နိုင်လို့။လောဘမနှိမ်နိုင်သေးရင်ဘုန်းကြီးတော်ပြိဿရတရားရဖို့နီလာဝေးလား။ကဲအဲ့ရစပြီးတော့တဖြည်းဖြည်းချင်းကိုအကျင့်လောက်သွားတဲ့သဘောရှိတယ်နော်။ကတ္တတော်ကောင်းတရားတွေကိုယ်တန်တာမှာရသလောက်ရသလောက်ပေါ့ခြေကုန်းရအောင်နည်းနည်းချင်းနည်းနည်းချင်းစုဆောင်းသွားတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တတော်ကောင်းအစ်စ်ဖြစ်မလာနိုင်ဘူးလားကဲအာကိုရာတွေအာကိုမိခိုရာတွေပျော်သွားလိုက်တာနောက်တစ်ခုနဝမမြောက်အာကိုမိခိုရာသည်ကိုကုမြောက်သောနာထတရားသည်တဲ့တတိရှိခြင်းမှာရန်တို့ရန်သည်တတိနဲ့ပြည့်စုံ၏လွန်ကဲရင်ကျက်သောတတိနှင့်ပြည့်စုံ၏ကြာမြင့်စွာကပြုခဲ့သောအမှုကိစ္စကို၎င်းကြာမြင့်စွာကပြောခဲ့ပြီးသောစကားရပ်ကို၎င်းအောင်းမေ့နိုင်၏အဖန်တလဲလဲအောင်းမေ့နိုင်၏ထိုယံသည်ထိုကဲ့သို့တတိနှင့်ပြည့်စုံ၏လွန်ကဲရင်ကျက်သောတတိနှင့်ပြည့်စုံ၏ဤတတိတရားသည်ပင်လျင်မိခိုအာကိုရာကိုပြည့်တတ်တဲ့နာထတရားပါပဲမိခိုအာကိုရတခုအနေနဲ့ဗာတရားကိုပြမလို့တတိတရားဗာတရားတော့ကဲအဲ့တော့ဘာနဲ့ပြည့်စုံရမလဲတဲ့တတိနဲ့ပြည့်စုံရမယ်လွန်ကဲရင့်ကျက်တဲ့တတိနဲ့ပြည့်စုံရမယ်နော်တတိကဘုန်းကြီးတို့ပြိဿရေပို့လွန်သွားတယ်ဆိုတာရှိလားရှိဘူးတော့ကြံတဲ့ခဏကတစ်ဖက်ဆောင်နေဖြစ်တတ်တဲ့တရားတွေဝိရိယတို့ဘာတို့ကရှိချင်းရှိအောင်မယ်ခုတတိဆိုတဲ့အထဲမှာလွန်သွားတယ်ယောဂီပုဂ္ဂိုလ်တတိလျှော့လိုက်ပါအောင်လို့ပြောစရာလိုလားတတိကပိုးတယ်ဆိုတာရှိကိုမရှိဘူးအမြဲတမ်းလိုအပ်နေတာဒီတတိတရားတတိရဲ့အဓိပ္ပာယ်ကိုဖွင့်ဆိုတဲ့အခါကျတော့ကြံမြင်စွာကပြည့်အပ်ခဲ့တဲ့အမှုကို၎င်းကြံမြင့်စွာကပြောခဲ့ပြီးတဲ့စကားကို၎င်းအောင်းမေ့နိုင်၏အမှန်ရနိုင်၏ကဲအခုအထုတ်တဲ့အချိန်ခါမှာဒီယုံနံတရားတွေတတိထားတာခဏထားလိုက်ဦးပေါ့တိတာထင်ရှားတာကိုပြောမယ်ဆိုလို့ရှိရင်ဟိုးလွန်ခဲ့တဲ့ဟိုးလွန်ခဲ့ကြာခဲ့ပြီးတဲ့ကိစ္စရက်တွေကိုလည်းပြန်တတိရနိုင်တယ်ပြန်အောင်းမေ့နိုင်တယ်လွန်ခဲ့တဲ့အချိန်ကကာလတွေကပြောခဲ့ပြီးတဲ့စကားတွေကိုလည်းပြန်လဲအောင်မေ့နိုင်ရဲ့ဟာတို့ငငယ်ဆုံးကဘလို့ပဲဆိုပြီးတော့တချို့လူကြီးတွေမပြောဘူးလားကဲအဲ့ဒါသတိကောင်းလို့နော်တို့တုံးကဘလို့ရှိတယ်ဘလို့ဖြစ်ခဲ့တယ်စသည်ဖြင့်ပြန်ပြန်ပြီးတော့ပြောပြရှိလူကြီးတွေခုခေတ်လူတွေစားလို့ရှိရင်သတိမကောင်းလားကဲဒီခေတ်လူတွေဘုန်းကြီးတို့ပြိတ္တာမှတ်မိလားသိမမှတ်မိဘူးတော့မနှစ်ကဘာလုပ်တယ်ဟိုတနှစ်ကဘာလုပ်တယ်ဆိုတာတော့မနေ့ပြန်စဉ်းစားနေရ။အကြောင်းအရာကိစ္စရက်တရားခေါင်းနဲ့ရောက်တာတရားသိပ်များနေတဲ့ခါကျခေါင်းနဲ့မဆန့်တော့။သူကြီးတွေကဗနခုနှစ်တုန်းကအင်္ဂလိပ်ခေတ်တုန်းကဘလို့ဂျပန်ဝင်တုန်းကဘလို့သူတို့ကပြောနိုင်လေ။ဘိုင်းတော်ပြိဿကက ပြောနိုင်ဖို့လွယ်လားအဲ့ဒါသတိရှိလာတာလားသတိနေတာလွန်ခဲ့ပြီးတဲ့အချိန်ကကာလတွေကပြုခဲ့တဲ့မူကိစ္စတွေကိုလည်းသတိရနိုင်တယ်ပြောခဲ့ပြီးတဲ့စကားတွေကိုလည်းသတိရနိုင်တယ်ပြောခဲ့တဲ့စကားတွေပို့ပြောပြီးတဲ့စကားမေ့သွားတယ်ဟာတကဘာပြောမလို့ပါလဲတခါပြေကြလို့ရှိရင်ဘုန်းကြီးတို့ပြောစီရစကားကောင်းနေမှာပြောင်းတယ်အဲ့ဒါသတိရှိတာလားသတိနေတာဟာဘာပြောမလို့ပါလဲဆိုပြီးတော့ပြန်စဉ်းစားနေရတယ်နော်လာပါအောင်လာပါအောင်ဆိုပြီးတော့ခေါ်လိုက်တော့သူပြောမလို့ပဲသူရောက်လာတဲ့အခါဘာပြောမလို့လဲအတခုခုလုံးမယ်ဆိုပြီးတော့ဘုန်းကြီးတို့သွားတဲ့အခါမှာအဲ့နေရာရောက်တော့မှဘာလို့မှမသိဘူးမိသွားတယ်အဲ့လိုမျိုးသည်တတိမရှိတာပေါ့ဘသူတွေတရားရမလဲလို့အရှင်သုဒ္ဓတာကျန်စီစဉ်းစားတဲ့အထဲမှာပါတဲ့တစ်ချက်ပေါ့တတိရှိတဲ့သူကတရားရမယ်ဆိုတတိရှိညာသူသူအားတရားရရှိနိုင်တတိရှိညာသူသူအားတရားရရှိနိုင်တတိလွတ်ညာသူသူအားတရားမရနိုင်တတိလွတ်ညာသူသူအားတရားမရနိုင်ဘသူတရားမရအောင်ကဲအဲ့တော့ယောဂီပုဂ္ဂိုလ်ကသတိရှိအောင်ကျင့်ရမှာပဲဘသူတွေတရားရတာမြန်တော့သတိရှိတဲ့သူကတရားရတာမြန်တယ်ကစိတ်ကလွင့်တယ်ပေါ့လွင့်သွားတာချင်းတူတူသတိရှိသူနဲ့မရှိသူတူလားဘသူပဲဖြစ်ဖြစ်အာထုက္ခာဇကျင့်ခာဇမှာစိတ်ကတော့လွင့်တာကြီးပဲအဲ့ဒီလွင့်မျောတဲ့စိတ်ကိုပြန်ထိမ့်သိမ့်နိုင်တာပြီးပါတရားတော်တချို့ကလွင်သွားရင်လွင်သွားတာသိတာမြန်တယ်တချို့ကကြားတယ်တချို့ကသတိလေးနဲ့ပြန်ထိမ့်သိမ့်တယ်သူတို့ကသတိမရှိဘဲနဲ့လွတ်ထားပြီးတူပါမလားအဲ့တော့အာကိုရတရားသည်သတိတရားလို့မှတ်ပေါ့နောက်ဆုံးတစ်ချက်ဘုန်းကြီးတို့ခြေကူးမြောက်အာကိုအားထားရသည်ဝိပဿနာမဲ့ပညာရှိခြင်းပညာပေါ့ဝိပဿနာဉာဏ်ပညာနဲ့ပြည့်စုံတဲ့ဉာဏ်တို့နောက်ယဟန်ဒီတဲ့ပညာရှိဤခန္ဓာငါးပါးတို့ရဲ့ဖြစ်ပျက်ကိုသိသောကိလေသာတို့ဆိုင်ခွဲကိုဖောက်ခွဲပျက်စီးနိုင်သောကိလေသာဝဆင်းရဲဒုက္ခမသံတရာဝဆင်းရဲဒုက္ခဤကုန်ရာနိဗ္ဗာန်သို့ရောက်အောင်သွားတတ်သောမြင့်မြတ်ပြုစင်သောဝိပဿနာပညာအရိယာပညာနဲ့ပြည့်စုံ၏ပညာရှိတယ်ပညာရှိတယ်ဆိုတာဒီနေရာမှာဝိပဿနာဉာဏ်ပညာအရိယာဉာဏ်ပညာဘလို့ပညာမျိုးတုံးဆိုရင်လည်းခန္ဓာ၅ပါးတို့ရဲ့အဖြစ်အပျက်ကိုသိတော့ပညာပေါ့သိတော့ကတိအရေးကြီးလာပြီနော်ပညာဉာဏ်ရအောင်ကျင့်ကြံအားထုတ်တဲ့နေရာမှာဘာကိုသိရမှာလဲဆိုလို့ရှိရင်ခန္ဓာ၅ပါးတို့ရဲ့ဖြစ်ပျက်ကိုသိရကိလေသာတို့ဆိုင်ကဲကိုဖောက်ခွဲနိုင်သောပညာကဲကိလေသာဆိုင်ခဲနဲ့နေဆိုင်ခဲနဲ့နေတဲ့ကိလေသာကိုဘယ်သူကဖောက်ခွဲတော့ပညာကဖောက်ခွဲပြစ်လိုက်ကျပညာနဲ့ပေါက်ခွဲကြည့်လိုက်တဲ့အခါမှာခန္ဓာကကိလေသာအဆိုင်ခဲဒုတည်ကြီးသည်လွင့်ဆင်သွားတယ်ပေါ့နော်ဘုရားရှင်တို့ဘယ်တောင်ဆုံးတို့မုတ်ပလင်တို့ဘယ်မှာကြောက်တောင်ကြီးတွေကိုမိုင်းခွဲတာရှိကြောက်မိုင်းနေကဲအဲဒီမှာလွန်နဲ့ဖောက်ပြီးတော့အပေါက်လေးဖြစ်သွားတဲ့အခါမှာရန်ထက်ကျိုတန်းလန်းတဲ့အောက်ကနေပြီးတော့မီးရှို့လိုက်ကဲမီးကစီးဆိုပြီးတော့လောင်သွားခန္ဓာကရန်ထက်တဲ့နေရာရောက်တဲ့အခါမှာဒန်းတမန်ကဘာဖြစ်တော့တိုင်းဆိုပြီးတော့ကွဲခုနကဒုနဲ့ဒေနဲ့ရှိနေတဲ့ကြောက်တုံးကြီးကြောက်ဆန်ကြီးတွေဘာဖြစ်သွားလွင့်စင်ကြေကွဲသွားအဲ့လိုပဲတဲ့အမောင်တုဆိုတဲ့မောဟအမောင်တုကိလေသာအမောင်တုကိုဘယ်သူကဖောက်ခွဲတော့ပညာကဖောက်ခွဲပြီးအဲ့ပညာမျိုးလေးပဲဘုန်းကြီးတို့ပြိဿကအာကိုရမယ်တဲ့ကိလေသာဝဆင်းရဲဒုက္ခတဏှာဝဆင်းရဲဒုက္ခရဲ့လွန်မြောက်ရာနိဗ္ဗာန်ကိုက ောင်းစွာရောက်စေတတ်တဲ့ပညာသူပညာဟိုကလည်းပညာဒီဟာလည်းပညာပညာပညာလို့ပြောကြတာဒီများလုံးလို့ပေါ့နော်ကိစ္စိုက်တာကြိုးတာလည်းပညာပဲရောင်းတာဝယ်တာလည်းပညာပဲနှုတ်မှုပညာလက်မှုပညာတွေလည်းပညာပဲဆိုတော့ပြည်ပြင်းသွားအောင်ဘုရားရှင်ကိုယ်တော်ညစီရဘလို့ပညာမျိုးကိုဆိုလိုတယ်ဆိုတာကိုပြောနေတာသန္တရာဝဆင်းရဲကလွန်မြောက်စေတတ်ဝဆင်းရဲရဲ့ကုံရနိဗ္ဗာန်ကိုရောက်စေတတ်တဲ့ပညာနော်နိဗ္ဗာန်ကိုရောက်စေတတ်တဲ့ပညာဝဆင်းရဲဒုက္ခတွေကိုကုံစေတတ်တဲ့ပညာမြင့်မြတ်ဖြူစင်တဲ့ဝိပဿနာဉာဏ်ပညာအရိယမဲ့ပညာနဲ့ပြည့်စုံနေအဲ့ဒီပြည့်စုံခြင်းကလည်းပဲအာကိုရာတစ်ခုပါပဲအလုံးပေါင်းလိုက်အာကိုရာဘယ်နှမျိုးတော့ကဲအဲ့ဒီအာကိုရာ10မျိုးနဲ့ပြည့်စုံတဲ့သူနော်ဘုန်းကြီးတို့ဒီ10မျိုးသာတကယ်ရှိတယ်ဆိုလို့ရှိရင်အသက်ရှင်နေစဉ်ကာလမှာလည်းပဲပူဇော်လိုသေးလားပူဇော်မလိုတော့ဒီကနေ့အချိန်ခါမှာတော့ကြောက်စရာလိုသေးလားသနတာဘိက္ခူဝိဟရတမအာနာတရံတို့တဲ့မိခိုအာကိုရာနာထတရားကိုရှားကြကုန်တော့မိခိုအာကိုရာနာထတရားမရှိဘဲနဲ့မနေကြပါကုန်လေသတိပေးနေတာအဲ့ဒီအာကိုရာ10မျိုးရှားကြပါတဲ့အာကိုရာမရှိဘဲနဲ့မနေကြနဲ့အာကိုအတာမရှိဘဲနဲ့နေကြတဲ့ပုဂ္ဂိုလ်တို့သည်စင်စင်ရဲ့ရဲ့နေကြရသည်အာကိုမိကိုရာရှိတဲ့သူတို့တွေကဆင်းရဲဒုက္ခမှကင်းလွတ်တယ်အာကိုမရှိရင်ဆင်းရဲတယ်ပေါ့အာကိုရှိရင်ဆင်းရဲဒုက္ခကင်းလွတ်တယ်ဒါဆိုဒီအာကိုတရား10မျိုးပဲအများကြီးမရှားဘူးဘုန်းကြီးတို့တကယ်လိုအပ်တဲ့တရားဘယ်နှမျိုးတော့ကဲဒီ10မျိုးရှိပြီဆိုလို့ရှိရင်တော့ပူဇော်လိုသေးလားဒီဘဝမှာလည်းပဲကြောက်စရာမလိုတန်တရားမှာလင်အောင်မယ်ဆိုရင်တော့တွေးပူစရာလိုသေးလားသူ့အတွက်အပေဒုက္ခိဆိုတာမရှိတော့ဘူးတဲ့အဆင်းဆင်းမြင့်တဲ့မဉ္ဇဉ်ဘုံညာနိဗ္ဗာန်သေးတာလည်းလဲလောင်းရာရှိပါတော့တယ်ကဲဒီဆယ်မျိုးသောတရားတွေကိုဘုန်းကြီးတို့ရအောင်ရှားဖွေနိုင်ရင်ပြည့်စုံပြီးလုံလောက်ပြီတဲ့မဉ္ဇဉ်ဘုံညာအဆင်းဆင်းအတွက်လည်းပဲဘယ်နှမျိုးလိုတော့ဆယ်မျိုးပဲလိုရဟန္တာဖြစ်တဲ့အထိကိုလည်းဘယ်နှမျိုးလိုကျေပါသောတရားတွေကိုသိရှိနားလည်ပြီးတော့လိုက်နာကျင့်ကြံပွားများအားထုတ်နိုင်ကြသဖြင့်ဒုက္ခခတ်သိမ်းချုပ်ငြိမ်းရမှမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်ရရောက်နိုင်ကြပါစေလို့ဆုတောင်းပြီးတော့ပဲရေဆက်သွန်းချမြတ်တမ်းပေးဝေကြရအောင်